မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်လအတွင်းတရားလွတ်တော်ရှင်နေ့အနည်းဆုံး6ရက်ဖမ်းဆီးထိန်းသိမ်းခံထားရတဲ့အကြောင်းလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကဒီကနေ့ရက်စွဲနဲ့အစီရင်ခံစာတစ်စောင်ထုတ်ပြန်လိုက်ပါတယ်အခုလိုဥပဒေပညာရှင်တွေကိုဖမ်းဆီးရဟာအမှုတွေတွေအတွက်ဥပဒေရေးရာအကြံပေးချက်နဲ့တရားမျှတစွာအမှုစစ်ဆေးခံခွင့်တို့ဆုံးရှုံးစေပြီးဥပဒေရေးရာမှာလွတ်လပ်စွာဆောင်ရွက်ခွင့်အာရုံသွားစေတဲ့အကြောင်းအရေးအစီရင်ခံစာမှာဖော်ပြပါတယ်။ဖေဖော်ဝါရီလ7ရက်စေအာနာတင်ပြီးကလေးကအဖမ်းခံထားရသူတွေဘက်ကနေဥပဒေကြောင့်အရာခုခံကာကွယ်ပေးသူတွေကိုအခုလိုဖမ်းဆီးတရားစွဲတာဟာထိတ်လန့်စရာကောင်းတဲ့သတိပေးချက်မျိုးဖြစ်ကြောင်းနဲ့ဒီလောက်ရဟာရာဇဝတ်မှုမြောက်တဲ့တရားစွဲဆိုခြင်းအဖြစ်ကိုဥတီသွားစေနိုင်ကြောင်း HRW အဖွဲ့အာရှဆိုင်ရာဥပဒေအကြံပေး Linda Lecter ကပြောပါတယ်။ရှေ့နေတွေဟာချင်းချောက်တာဖမ်းဆီးခံရမှာတွေကိုကြောက်လန့်နေကြမလို့ပဲသူတို့အလုပ်သူတို့လုပ်ခွင့်ရတဲ့နည်းလို့လည်းသူကပြောပါတယ်။အဖမ်းခံရတဲ့6ယောက်ထဲမှာ3ယောက်ဟာတရားခွင်မှာအမှုစစ်ချိန်ဖမ်းခံခဲ့ကြရတာပါ။ဥပန်းနိုင်ထုံးကိုမေလ24ရက်နေ့ကနေပြည်တော်တရားရုံးမှာရာထူးကဖေရှားခံရသူမြို့တော်ဝင်ဒေါက်တာမျိုးအောင်ရဲ့အမှုကြားနာကြီးနောက်ဖမ်းပါရယ်။ဒေါ်အေယာလင်းထုတ်ကိုမေလ29ရက်နေ့ကအေယာဝတီတိုင်းဒေသကြီးဟင်္ဒရခရိုင်တရားရုံးမှာဖမ်းပါရယ်။ကချင်ပြည်နယ်ထဲကနိုင်ငံရေးအကျဉ်းသား120ကျော်အတွက်အမှုလိုက်ပြီးနေတဲ့ဥသက်ထွန်းဦးကိုတော့ဇွန်လ2ရက်နေ့ကမြစ်ကြီးနားတရားရုံးတက်ဖို့စူးစမ်းချိန်မှာဖမ်းပါရယ်။နောက်ထပ်အဖမ်းခံရတဲ့ဥပဒေကျိုးဆောင်တွေကတော့ဒေါ်မီဇွန်ကိုဒေါ်နီလာနဲ့ဖုံးမြတ်သူတို့ဖြစ်ကြပါရဲ့ရှင်